ီလုံးအပြည့်အခက်ရသေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ၃နှစ်ကျော်လာပြီး27ရာစုပင်လုံညီလာခံကျင်းပတာ၃ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချင်းကုန်းနေတာမို့တင်သားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရံပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေးတယ်။ KNU ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတူစေဖို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်လမ်းကြောင်းတင်းဆောင်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါသေးတယ်။တပြည်လုံးအပြည့်ရသဘောတူချက် NCA ကိုဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှင်းဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာဆစ်စင်ရေးအရှင်အဟုန်မြင့်တက်လာလို့စစ်ပြေးဒုက္ခတွေတိုးပွားနေပါသေး။ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ်ပထမအချိန်မြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဦးသိန်းစိန်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါသေး။ဒါပေမဲ့ဒီညီလာခံဟာအထင်အမှတ်သဘောတာဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ
်။နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်ထောင်စုငြိမ်းချမ်းညီလာခံကို27ရာစုပင်လုံညီလာခံအမည်နဲ့ NLD အစိုးရကကျင်းပပါတယ်။ပထမပင်လုံညီလာခံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်စင်ရေးလုပ်နေတော့27ရာစုပင်လုံအမည်၃နဲ့ကိစ္စကိုတိုင်းသားဘက်ကဘဝင်မကြကြပါဘူး1948ပင်လုံစာချုပ်ပါဂရီကဝုအပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံတစိတ်တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့ Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါတယ်27ရာစုပင်လုံညီလာခံဟာ2008အခြေခံဥပဒေအတိုင်းတမတော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းသားကိုယ်စားလှယ်တွေကသုံးသပ်ကြတာကိုလည်းပင်လုံအလွန်စာတမ်းမှာဖော်ပြထားပါတယ
်။ဦးသိန်းစိန်အစိုးရကဖွဲ့စည်းခဲ့တဲ့ဝင်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းရည်ဗဟုဌာန MPC မြန်မာပီစင်တာကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းရည်ဗဟုဌာန NRPC နဲ့အစားထိုးလိုက်ပါလေ။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုရင်းရည်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးလိုက်ပါတယ်။အပြည့်အခက်ရဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာရင်းရည်လုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတန်တရားမရှိကြပေမဲ့ NRPC ဌာနတွေမှာအတွေ့အကြုံနဲ့ဝန်ထမ်းအားနည်းနေပါသေးတယ်။
အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံအလွန်စာရမ်းမှာဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအစဉ်ပြေဖို့ကသာအဓိကထားနေတယ်လို့တိုင်းရင်းသားတွေဘက်ကမြင်ပါတယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 day သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေ့ဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။NLD အစိုးရမှာ peace policy အကောင့်ထည့်ပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါရယ်။သမ္မတဦးစီးတဲ့ငင်းငန်းရေးကော်မတီဒုသမ္မတဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ငင်းငန်းရေးဗဟိုဌာနစတဲ့စင်ကဲစင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါရယ
်။ဒေါ်စစုကြီးဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းဆင်းတဲ့အခါလဲဆင်းပါလေ။အောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါပဲ။နိုင်ငံသားရေးဝန်ကြီးတာဝန်လေးယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါပဲ။ငင်းချမ်းရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကင်မဲ့သူမရှိဘူးလို့ဦးအောင်မင်းကရှင်းပြပါသေး။ NLD မှာဆင်ခဲ့တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တွေဖို့အခက်အခဲရှိတယ်လို့ဆိုပါပဲ။ MPC လုံငန်းအဖွဲ့လိုဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုပ်ငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့ NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါပဲနောက်ပြီးတော့ငင်းရဲကိစ္စမှာဆောင်ရွက်သူ player မပြောင်းဖို့လိုတယ်လို့ဆိုပါတယ်အခုဖြစ်နေတာကတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီး အစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီထက်ပိုပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနေ့ကထုတ်တဲ့7 Day သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။